တော်ရရှိမြတ်မြတ်အော်တစ်ဆန်ဝေဒနာဟာဆေးရောဂါမဟုတ်ဘဲနဲ့မွေးရွာပါချူတက်မှုကြောင့်ဖြစ်တယ်ဆိုတာကိုပြီးခဲ့တဲ့ပတ်ကတော့ဆေးရောဂါအထူးကဆရာဝန်ဒေါက်တာမြတ်စပယ်ကရှင်းပြခဲ့ပြီးပါပြီ။အခုဒီပတ်မှာတော့အော်တစ်ဆန်ကလေးငယ်တွေကိုဘယ်လိုပြုစုစောင့်ရှောက်ပြီးတော့သူ့ရဲ့လူအတိုင်းဝိုင်းနဲ့ထိတွေ့လာနိုင်အောင်ဘယ်လိုလုပ်ဆောင်နိုင်လဲဆိုတာကိုအော်တစ်ဆန်မိခင်တွေရဲ့အတွေ့အကြုံတွေကိုမှီပြီးတော့တင်ပြသွားမှာပါ။အော်တစ်ဆန်ကလေးငယ်ဒေါက်နဲ့တီတိုတို့ရဲ့အတွေ့အကြုံတွေကိုတည်ပြီးတော့ဒေါက်ရဲ့မိခင်ဖြစ်သူပေါ်ရှယ်အိုင်ဗာဆန်ကဒေါက်မျိုးတိတ်တဆိတ်နေတတ်တဲ့ထူးဆန်းတဲ့ကလေးငယ်တွေကိုသူ့ရဲ့လူအတိုင်းဝိုင်းနဲ့ထိဆက်လာနိုင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစောင့်ကြည့်သားခဲ့ပါတယ်။ဒီစောင့်ကြောင့်မလို့အော်တစန်ကလင်းငယ်ရဲ့မိပါတွေဖို့သူ့ရဲ့မျှော်လင့်ချက်တွေရောင်ကြီးတန်းလာရတယ်လို့ဆိုရမှာပါ။လူငယ်တဲ့စနစ်နှစ်တုန်းကပေါ်ချော်အိုင်ဗာဆန်ဟာသူ့ရဲ့ဘဝမှာပထမဆုံးအကျင့်မိခင်တယောက်ဖြစ်လာပါတယ်။ဒါပေမဲ့လည်းသူ့ရဲ့သားဖြစ်သူမှာတခခုမှားယွင်းနေတယ်ဆိုတာသိလိုက်ရတဲ့အချိန်ကျတော့သူ့မရဲ့စိတ်လှုပ်ရှားပျော်ရွှင်မှုဟာစိတ်ရှုပ်ထွေးမှုဖြစ်ပြောင်းသွားရပါတယ
်။ He was about 1 year old. I came in and sat across from him at his high chair.And I call his name and
အဲ့ဒီအချိန်တုန်းကတားကအသက်တစ်နှစ်လောက်ရှိနေပြီလေဒီနေ့သူထိုင်းနေတဲ့ခုံမြင့်ရဲ့မျက်နှာချင်းဆိုင်မှာထိုင်းပြီးသူ့နာမည်ကိုခေါ်ကြည့်လိုက်ပါတယ်တားကကျမကိုပြန်မကြည့်ပဲတခြားတနေရာကိုစိုက်ကြည့်နေပြီးဘာမှလည်းမတုံ့ပြန်ပါဘူးရှင
်ဒီလိုဖြစ်တာကြောင့်နောက်တစ်နှစ်မှာတော့အိုင်ဗာဆန်နဲ့သူမရဲ့ခင်မွန်းဖြစ်သူတို့ဟာသူ့ရဲ့တားဖြစ်သူကိုစစ်စစ်ကြည့်ဖို့ဆုံးဖြတ်လိုက်ပါတယ်နောက်ဆုံးကျတော့သူ့ရဲ့တားမှာအော်ဒီဆန်ရှိနေတယ်ဆိုတာကိုဆရာဝန်ကအပြည့်ပေးပါတယ်အော်ဒီဆန်ဝေဒနာခံစားနေရတဲ့ကလေးတငယ်တွေဟာအခြားလူအတိုင်းဝိုင်းနဲ့ဆက်ဆံနိုင်ဖို့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်လာမှုမရှိဘူးလို့သတ်မှတ်ထားပါရယ်။သူတို့ကိုစေရောဂါကုသရေးဌာနတစ်ခုမှထားပြီးတော့စောက်ရှောက်ကုသတာအကောင်းဆုံးပဲလို့ယူဆခဲ့ပါရယ်။ဒါပေမဲ့လည်းဒိုးဖျက်မိဘတွေကတော့ဒါကိုလက်မခံပါဘူး။သူတို့ဟာအာယုံကျော်ဆိုင်ရာစိတ်သိပ်ပံပညာရပ်ကိုလေ့လာခဲ့တယ်လို့ပဲနိုင်ငံရေးသမားတွေကိုစီရင်ပြောဆိုပြီးတော့ CAN Can လို့အတူကောက်ခေါ်တဲ့အော်ဒီဆန်ကုသရေးဖောင်ဒေးရှင်းတခုကိုစတင်ထူထောင်ပါတယ်။အမေရိကန်ပြည်တော်စုအတွင်းမှာအော်ဒီဆန်ယောဂရှိတဲ့တတန်းကျော်ကလင်းငယ်တွေရဲ့မိဘတွေလိုပါပဲ။အိုင်ဗာဆန်နဲ့သူ့ရဲ့ခင်မွန်းတို့ဟာသူ့ရဲ့သားလေးအတွက်အမျိုးစုံကြိုးစားခဲ့ပါတယ်။ဆေးယောဂအခုဆရာဝန်နဲ့ကုသတာနောက်တကယ့်ကိုအထူးစောင့်ရှောက်တဲ့တန်တန်းကျောင်းတွေမှာထားတာဆုံးလို့ပါပဲ။ဒါပေမဲ့လည်းဒုတ်ဖာကိုနှစ်သားအရွယ်အထိကိုဒီဝေဒနာပြောက်အောင်သူ့ကိုဘာမှထိထိရောက်ကုသပေးနိုင်တာမရှိခဲ့ပါဘူး
။ This is when I heard about a boy named Tito who lived in India.He had a mother.
India နိုင်ငံကတီတိုဆိုတဲ့ကောင်လေးအကြောင်းကိုကြားလိုက်တာကနေစတာပါ။သူ့ရဲ့အမည်နာမည်ကဆိုမားတဲ့အသက်17နှစ်ပဲရှိသေးတဲ့ဒီကလေးဟာကျမသားလေးလိုပါပဲ။အော်တစ်ဇင်ဝေဒနာကိုပြင်းပြင်းထန်ထန်ခံစားခဲ့ရပုံရှိပေမဲ့လို့အသိဉာဏ်ကတော့အတော်လေးကိုကောင်းပါတယ်။စာလဲဖတ်နိုင်နေ၊စာလဲရေးနိုင်နေ၊စာလဲရိုက်နိုင်ပါတယ်။ကျမအင်တာနက်ကနေလိုက်လံရှာဖွေရင်းနဲ့သူ့ကိုတွေ့ခဲ့တာပါ။သူတို့ကိုဒီအမေရိကန်ပြည်ထောင်စုကိုခေါ်လာဖို့ကျမတို့သူတေသနာအဖွဲ့ကိုစီယုံပြောဆိုခဲ့ပါတယ်။ဒါနဲ့ပဲတီတိုနဲ့ကျမတို့တွေ့ခွင့်ရခဲ့တာပေါ့ရှင်
။ Ivanson ရဲ့သားလိုပါပဲ။တီတိုကိုအသက်3နှစ်အရွယ်မှာဆစ်ဆစ်ကြည့်တော့အော်တဆန်တွေ့ရှိခဲ့ပါတယ်။ဆောင်းနေကအကြံပေးကူတာပေးမယ်လို့တတိယရောက်သူ့ကိုဘာမှမလုပ်နိုင်ခဲ့ပါဘူး။ဒီနေ့တော့တီတိုဟာပြက်ကလေးတစ်ချက်ကိုငေးကြည့်နေတာကိုသူ့ရဲ့မိခင်ဆိုမာကသတိထားမိလိုက်တယ်လို့ Ivanson ကရှင်းပြပါတယ
်။ She taught Tito to point by doing it with her hand showing him how to do it with his hand and so on
so ma ga tu ye le ne jet grin go thauk pi tu le ko le blo lou ya me su ra go ta phie phie chin tin pya pi ba de di ni ne number de go thauk pi ta phie phie chin ne ganan ta ya jo chi khle go tin pi lai nai ma de di ni tai me ta cha sa long ni go le tin pi lo ya nai ne su ra go tu ma tabor paw la ba do de now atan twet de le tin pi de